မြန်မာနိုင်ငံမှာစာပေစီစီရေးစင်စာအဖွဲ့ဖျက်သိမ်းလိုက်ပြီးမို့ပုံနှိပ်မီဒီယာလောကမှာအတော်အတန်လွတ်လပ်လာပြီလို့ဆိုပေမဲ့ရေဒီယိုရုပ်မြင်သံကြားအပါအဝင်တခြားကန့်သတ်ဥပဒေတွေနဲ့ထုတ်ဝေခွင့်မှတ်ပုံတင်ကိစ္စတွေမှာပါတင်းကြပ်မှုတွေရှိနေသေးတယ်လို့မြန်မာသတင်းအက်ဒီတာချုပ်တူကပြောပါရယ်မြန်မာသတင်းစာဆရာအသင်းဒုတိယဥက္ကဋ္ဌဦးလည်းဖြစ်တဲ့ဦးတီဟာစောကို VOA ကတွေ့ဆုံမေးမြန်းထားပါရယ
်ကုန်လုံးလွတ်လပ်ခွင့်တော့ကျွန်တော်မပြောနိုင်သေးဘူးကျွန်တော်တို့ကပရင့်မီဒီယာတွေပေါ့လေဟိုမှာကျွန်တော်ဆိုရင်ဟိုကျွန်တော်ထုတ်လိုက်ကြတဲ့မဂ္ဂဇင်းတွေဂျာနယ်တွေလုံးချင်းတွေဟိုပုံနှိပ်မီဒီယာလူတွေကတော့ဆန်ဆန်မရှိတာကြောင့်မလို့အရင်နဲ့ဆောင်းလို့ချင်းအများကြီးလွတ်လပ်လုပ်လို့ရတယ်။ဒါ broadcast မီဒီယာလူတွေမှာရှိတုံးပဲ။ broadcast မြန်မာအတန်နဲ့ဟိုဟာဆိုတော့ဟိုပုံကတိရဲ့ travel ဖြစ်တဲ့ MRT4 နောက် Sky နဲ့သူတို့ကတခြား program တွေမှာလွတ်လပ်တော်တော်များများရတယ်ဆိုပေမဲ့ entertainment တော့မဆောင်ချင်ပါလို့ sports ဆို။တင်းမှာတော့သူတို့မှာအကန့်အသတ်ရှိတုံးပဲ။ so အလုံးချိုးကြည့်မယ်ဆိုရင်တော့အရင်လွတ်လပ်တယ်လို့ပြောလို့မရသေးတာ။ print media ညာကြည့်ရင်တော့လည်းအရင်နဲ့ဆောင်းတော်တော်ကြီးကိုလွတ်လပ်ခွင့်ပေါ်ရလာတာပေါ့။
အဲ့တော့မြန်မာသတင်းစင်စာဘုတ်အဖွဲ့ဖြစ်သိမ်းလိုက်တာကဒါမြန်မာသတင်းလွတ်လပ်မှုအခြေအနေမှာဒါမှတ်ကြောက်မှတ်တိုင်တစ်ခုပေါ့နော်အဲ့တော့အဲ့ဒီမြန်မာသတင်းစင်စာဘုတ်မရှိတဲ့နောက်ပိုင်းမှာတခြားဘာထိန်းချုပ်မှုတွေရှိနေသေးလို့လဲအထူးသဖြင့်ဒါနှစ်ပိုင်းခွဲပြောပေါ့လေဟို print media သတင်းစာလောကနဲ့ဒီရုပ်သံလောကပေါ့အဲ့ဒါတွေမှာဘယ်လိုတီးကြစီချုပ်ထီးမှုတွေရှိနေလို့လဲ
ကျွန်တော်အဲဒီ print media ပဲအရင်ပြောအောင်သူကဒီ service စစ်လို့ခေါ်နေကြတာဒါကျွန်တော်လည်းပြောကြတာပေါ့သူကအမှန်တော့ဟို BSR တွေပေါ့ press scrutiny and registration သူက service စစ်နဲ့ပုံနှိပ်မှတ်ပုံတင်ဌာနဆိုတော့သူကပုံနှိပ်တဲ့ printer တွေ publisher တွေကိုအဓိကထိန်းချုပ်တဲ့ဌာနဆိုတော့သူကအဲ့ဒီကတစ်ဆင့်သူကတော့ရှိတယ်1962ခုနှစ်ပုံနှိပ်ထုတ်ရေးအဲ့ဝင်လေးစားရှိတယ်အဲ့ဒီဟာကတစ်ဆင့်အဲ့ဒါရေတော့မဆိုးလောက်သူကမှတ်ပုံတင်တဲ့ license ကိစ္စကိုပဲထိန်းချုပ်တာသူကပွားလာတဲ့ order စေ directive စေ regulations စေပေါ့နော် new release အမိန့်ညင်တဲ့တွေအဲ့ဒါပေါင်းပေါင်းနဲ့ sensor ဆိုတာရကြီးကြီးဆိုးလာတာအဲ့ဒီအမိန့်ညင်တဲ့တွေဖိလိုက်တဲ့ခါမှာဟိုကြီးကဒီပဲကြံခဲ့တယ်ဆိုတော့တော်တော်ကြီးရော့သွားတာပေါ့ဒါပေမဲ့ဘာတွေကြံနေသေးလဲဆိုလို့ရှိရင် print media မှာကိုပဲရှိသေးတယ်ဥပမာကျွန်တော် guideline ပေးထားတာရှိတယ်ဟောအဲ့ guideline တွေချော်သွားလို့ရှိရင်သူတို့ပြန်ပြီးတော့ကြက်မဲ့မဲ့ကိစ္စတွေပေါ်မှာရှိရဲနောက်တစ်ခုကဘာလဲဆိုတော့အဲ့ license ကိစ္စပေါ့တစ်နှစ်ကိုတစ်ခါပြန်လဲရမှာဆိုတာဥပဒေအစ်မလာမချင်းရှိတုံးပဲဆိုတော့တစ်ခုလာလိုက် lesson လေးရမှာဆိုတော့အဲ့ချိန်မှာတစ်ခုခုသတိထားနေရပြီပေါ့နော် self sense ဆိုတော့ငါတစ်ခုခုညှိစွန့်နေဆိုလို့ရှိရင် lesson သိမ့်မလားသိမ့်နိုင်လဲဆိုရဲအလားလာပေါ့ဆိုရှိနေတယ်နောက်တစ်ခုကကျွန်တော်မြင်တာနည်းနည်းလေးဟိုကတိကောက်ပြတာတစ်ခုရှိအဲ့ဒါလည်းခုနကအမေနေဟိုညှိတိုင်းနေဖယ်ရှားဖို့လုံမယ်နောက်ဥဒနာလုပ်ဖို့လုံမယ် category ပေါ့ category ဆိုတာကဆရာ့ computer ကတမိုင်းဆိုတမိုင်းပဲရေးအားကစားဆိုအားကစားပဲရေး fashion ဆို fashion ပဲရေး fashion ကလူကသတင်းပဲရေးနေအားကစားလူကကြက်မိုက်ပဲရေးန
ေအဲ့ဒါသူကပြောထားရဲ့လမ်းညွန်ချက်ထဲမှာပါတယ်
ဆိုတော့ဟို62ခုနှစ်ဥပဒေနဲ့တွဲနေတဲ့ service တွေရှိတုန်းကချမှတ်ထားတဲ့ပုံစံထဲမှာအဲ့ဒါကြီးရှိသေးတယ်ဆိုတော့ဟိုလူကပြဿနာပေါ်တဲ့ဟိုညှို့ဆိုတဲ့ magazine တစ်ခုရှိတယ် Lazen တပေါ့နော်သူ့ကိုအရေးယူတဲ့ခါမှာဘာနဲ့အရေးယူမှမသိတဲ့ခါကျတော့သူကခုနကတတ်မှတ်တဲ့ဘောင်လေးကဟာကိုကြော်ပြီးလုပ်တယ်ဆိုပြီးတော့သူ့ကို fashion ခွင့်ပြုရဲသူကကြမ်းမရည်သွားကြော်ရည်ဆိုပြီးတော့အဲ့ဒါနဲ့သူပြန်ပြီးတော့ lesson ကိုရပ်ဆန့်လိုက်တယ်ဆိုတော့အဲ့လိုမျိုးချက်တွေရှိနေသေးတယ်ပေါ့အဲ့ဒါကျွန်တော်တို့လာပြီးတော့ sensor တင်မှာဘာမရေးပါနဲ့ညာမရေးပါနဲ့ဆိုကိစ္စမရှိတော့ဘူးဒါပေမဲ့အဲ့လို categorizing ပေါ့နော်ဟိုကိုအကန့်အသတ်နဲ့ line ခွဲလို့ကျွန်တော်ခမလို့ခေါ်ကြတာပေါ့တရားကိုခွင့်ပြုတမိုင်းကိုခွင့်ပြုရလူကယဉ်ကျေးဥစ္စာကိုအားစားမရေးနဲ့အားစားလာမှယဉ်ကျေးမှုမရေးနဲ့စသဖြင့်ပေါ့အဲ့ဒါကြီးလဲဖယ်ရှားဖို့လေဟိုအများကြီးကြံနေသေးတယ်
ဒါပေမဲ့လည်းအခုလောလောဆယ်ကဗမာပြည်မှာကဒီအပတ်စဉ်ထုတ်သတင်းဂျာနယ်တွေပဲရှိနေသေးတယ်။မကြခင်မှာဟိုနေ့စဉ်ထုတ်သတင်းစာတွေထွက်လာတော့မယ်ဆိုပြီးတော့ဒါဆိုနေရလည်းရှိရတယ်။အဲ့ဒီနေရာမှာဘလောက်ထိမြန်လွတ်လွတ်လပ်လပ်သတင်းရယူနိုင်မလဲ။နောက်ပြီးတော့ဟိုသတင်းရယူမယ်ဆိုတဲ့နေရာမှာလည်းလူလူကိုဟိုဒီသတင်းစာကျင့်ဝတ်နဲ့အညီပေါ့နော်။ဟိုမှန်မှန်ကန်ကန်သတင်းပေးပို့နိုင်ဖို့အရေးအသွေးတွေမြင့်တက်လာနိုင်ဖို့အစိုးရဘက်ကရောဒါမှမဟုတ်ဒီသတင်းစာသမားတွေဘက်ကရောဘလောက်အားထုတ်မှုတွေရှိနေသလဲဆိုတာရှင်းပြပါဘာ။
ရှိတော့ရှိနေပါပဲ။လိုအပ်ချက်တွေလည်းအများကြီးရှိတယ်၊လှုပ်လို့လည်းအများကြီးရှိပါတယ်။ဥပမာဆိုတော့ကျွန်တော်တို့ဖွင့်ထားတဲ့ဟိုယာယီစာနာသင်းကောင်စီကပမာလို့ပြောရတယ်နဲ့ရှိပါတယ်။ press conference လို့ပြော။ဘာလို့စာနာသင်းကောင်စီလို့ပြောလို့ရှိရင်အခုကအဲ့ဒါကိုသတင်းမီဒီယာကောင်စီလို့ခေါ်ရင်ကောင်းမလား။စာနာသင်းကောင်စီကအငင်းပွားလား press conference ဆိုတော့သူ့သဘောတရားရှင်းပါတယ်။အဲ့အဲ့ press conference မှာတော့တကယ်ဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ code of ethics ကိုကျွန်တော်အကုန်တိုင်ပင်ပြီးတော့ဥက္ကဋ္ဌဖွဲ့စည်းတွေကကိုယ်စားလှယ်အကုန်တိုင်ပင်ရေးတော့အဲ့ code of ethics ကရေးပြီးသားပါပဲ။အဲ့လိုပဲဟိုဒီဥက္ကဋ္ဌပြောတဲ့ဟိုစာ print media ပဲဟို aggress ပေါ့နော် press act အဲ့ဒီအကြံတည်လည်းပြီးတော့အဲ့ထက်မှကျွန်တော်ဆိုပါစို့ဥက္ကဋ္ဌဟိုစာကိုတန်းလို့ပြောတဲ့ asset to information ပေါ့သတင်းရယူခွင့်သတင်းလွတ်လပ်စွာဟိုရေးသားခွင့်ဆောက်ခြင်းပေါ့အဲ့ဒါတွေကတကယ်ဆိုရင်ကျွန်တော်တို့ပြောတဲ့သတင်းသမားတွေအခွင့်အရေးဆိုကျွန်တော်တို့သတင်းကိုလိုက်ချင်တယ်ကျွန်တော်တို့ပြောရမယ်ဒါပေမဲ့တနည်းအားဖြင့်လည်းပြည်သူတွေရဲ့အခွင့်အရေးလည်းဖြစ်တာပေါ့ပြည်သူတွေမှာသတင်းသိခွင့်ရှိအောင်ပြည်သူတွေကသတင်းသိခွင့်ရှိလို့အဲ့ဒါကိုကိုစားပြုပြီးကျွန်တော်တို့သတင်းသမားတွေတော့ယူပေးရအောင်ဆိုတော့အဲ့ဒါ subject information လည်းကျွန်တော်အဲ့မှာအဲ့နောက်လာမယ့် media လုံးဝထိုက်ပြီးတော့ဟိုရေးထားပါတယ်ဆိုတော့အဲ့ဒါဖြစ်တော့ဖြစ်မလာလိမ့်ပေါ့လေဖြစ်လာပြီးလို့ရှိရင်တော့ပို့ပြီးတော့ခိုင်မာလာမျိုးနောက်တစ်ခုကလည်း ကျုံးဘိုင်းနဲ့ပတ်သက်လို့ကျုံးကတော့တကယ်ပြောရင်ဟိုအရေးယူလာတဲ့စောင့်ထိုင်မှုလိုတာပေါ့ဟောကျွန်တော်ဒုစတချို့လူတွေလည်းပြောလို့ကျွန်တော်ဟိုစာကျွန်တော်တို့လူငယ်တွေပတ်သက်လို့စာသင်တဲ့အခါပြောလို့လေဟောကျုံးကဘာလို့လူလာလဲဘာလို့လဲဆိုတော့ဒီတည်သမားတွေကလူတို့ရဲ့ယုံကြည်မှုပြည့်တက်ကယုံကြည်မှုကအဓိကကြတယ် credibility ပေါ့ကျုံးဖောက်ဖက်တော့ဘာဖြစ်လဲဘာမှအဲ့လူကဘာမှမဖြစ်သွားသူ့ရဲ့ credibility ကကျော်လာမှာသူ့ဘာမှပြည့်တက်ကယုံကြည်မှုကယုံမှာယုံကြည်မှုကိုထည့်နေဆိုရင်တော့ကျုံးကိုထည့်ဖို့လိုဖို့လိုတယ်ကျွန်တော် balance ပြောင်းလုပ်ဖို့ညတောင်းလုပ်ဖို့စသဖြင့်ကျိုးရှိသည်မြတ်ဟိုကျုံးဝင်တယ်ပေါ့နော်ဆိုတော့အဲ့ဒါလည်းကျွန်တော်တို့တော်တော်ကြီးကိုထဲမှာတော့ဟိုလူငယ်ကြမှာအခုသတင်းသမားတွေကြမှာတော့တော်တော်ကြီးကိုတေချာပြောကြဆိုကြဆွေးနွေးကြတယ်နောက်လိုက်နာမှုလိုဘာလို့လဲဖြစ်လာပါလဲဒါပေမဲ့ခုနပြောထားမှာ capacity ပေါ့ capacity ကတော့ကျွန်တော်တို့တော်တော်လုံးအောင်အခုလက်ရှိကျွန်တော်ရှိနေတာက periodical ဆို monthly police က300 400 လောက်ရှိတယ်လူလည်းတော်တော်များဒီ person တုတ်တွေဟိုလက်စံတုတ်တွေတော်တော်ရင်းနှီးကြောင်းဝင်နေကြပြီဒါပေမဲ့နေ့စဉ်က is a big challenge ဟိုကျွန်တော်ဆိုဟိုကျွန်တော်ငယ်တုန်းကနေ့စဉ်လုပ်ဖူးတယ်ဟိုဒေါသပြည်သူနေ့စဉ်အင်္ဂလိပ်ခေတ်ကဆိုနေ့စဉ်ကဟို person တော်တော်ကွာမယ်ကွာတဲ့ပြင်ပါလေအဲ့ဒီမှာအခုလက်ရှိလုပ်နေတဲ့ person မှာရှိတဲ့ဟိုလူငယ်တင်းသမားအများကြီးပဲကျွန်တော်ရှိမှာဟိုမင်းကလေးတော်တော်များလာရောက်ကြလေးရှိတယ်သူတို့ကဒီ weekly ကိုနိုင်ပေမဲ့ daily ကိုနိုင်ပါမလားနော်လားဆိုတာနှစ်ပိုင်းပေါ့တစ်ပိုင်းကတော့ဟို young beginners and reporters ပေါ့နော်တတိယတော့လေသူတို့တတိယကိုနိုင်နိုင်လက်နိုင်ပါမလားနောက်တစ်ခုကကိုင်မဲ့ editor ကြီးကျွန်တော်ရှိမှာကျွန်တော်တို့တစ်ခါ survey တစ်ခုလုပ်ကြည့်တယ် mini survey ပေါ့နော်အဲလူငယ် editor တွေဟိုတော်တော်များများကြည့်တဲ့ခါမှာ average is 28 29ပဲရှိတယ်ဆိုတော့ adult level နဲ့ဟိုလူကြီးတွေတော့လူလာပါလေအဲ့လောက် level အများစုနဲ့တတိယနေ့စဉ်တတိယကန်လို့တဲ့ခါမှာနိုင်နိုင်လေးရှိပါမလားအဲ့ဒါတော့နည်းနည်းတော့ဟို is a big challenge ပဲ
နောက်ပိုင်းမှာတော့ဟိုအခြေအနေရဟိုအတွေ့အကြုံရတိုးတက်လာမှာရှိ
တိုးတက်လာပါဗျာ
ဒါပေမဲ့ဥဒ္ဒရာစောပြောတဲ့အထက်မှာမီဒီယာလောဆိုတာပါတယ်ဥဒ္ဒရာစောတို့ကလည်းအဓိကအားဖြင့်ပေါ့နော်ဒီမီဒီယာလောမြန်မာနိုင်ငံမှာမီဒီယာဥပဒေကြမ်းတစ်ခုရေးဆွဲဖို့ပြင်ဆင်နေကြတဲ့သူတွေထဲမှာပါတယ်ဆိုတော့ဟိုဒီဘက်နိုင်ငံတွေမှာတော့ဒီမိုကရေစီနိုင်ငံတွေမှာတော့လွတ်လပ်စွာပေါ်ပြရေးသားပိုင်ခွင့်ရောဆိုပိုင်ခွင့်ဆိုတာအခြေခံဥပဒေမှာအတိအကျပြဋ္ဌာန်းပြီးတော့သတ်မှတ်ထားတယ်မြန်မာနိုင်ငံအခြေခံဥပဒေမှာလည်းပါပါတယ်ဒါပေမဲ့လည်းတီရှိစေဥပဒေနဲ့ကိုက်ညီရမယ်ဆိုတော့အပေါ်စာသားလေးကလည်းပါနေတဲ့အခါကျတော့မလိုအပ်ဖက်နဲ့ပိတ်ပင်မှုတွေရှိလာနိုင်တယ်အဲ့တော့ဥဒ္ဒရာစောတို့အခုရေးဆွဲနေတဲ့မီဒီယာလောကဒီအခြေခံဥပဒေပါအခွင့်အရေးနဲ့ဘယ်လိုဆက်ဆံမှုရှိလဲအဲ့ဒီအခြေခံဥပဒေပါအခွင့်အရေးကိုကာဝယ်စောင့်ရှောက်ဖို့အခြေခံပြီးတော့ရေးဆွဲမယ်ဥပဒေလားဒါမှမဟုတ်ဟိုဒီသတင်းသမားတွေ journalist တွေလိုက်နာရမယ်ဆိုပြီးတော့စီကံတင်ကြမယ်ဥပဒေမျိုးပြောချင်တာလား
မဟုတ်ဘူးတကယ်ပြောကိုသားတစ်ဖက်ပြောမှာပါတကယ်ပြောဒီတကယ်ဟိုဒုစာဒီမစီနိုင်ငံကြီးတွေပေါ့လေဒီအမေရိကန်တော့ဟိုပြည်ပြားစုတော့ပြင်သစ်တော့ပါဆက်ပဲသူတို့ကသတင်းလက်ခွင့်ဆိုတာအဲ့ဒီခြေကဥပဒေမှာတခါလေးကိုပါလာပြီးသားဥပမာဆိုဒီအမေရိကန်လိုခြေဥပဒေမှာလည်းဘယ်လို first amendment မှာပထမပြင်ဆင်ချက်လည်းမှာဒီလူ့လက်စာရေးသားဖို့ဆိုထုတ်ပြောရင်ဟိုကန့်သက်သောဥပဒေမရေးရလို့အရေးထားရတာဆိုတော့ကန့်သက်တဲ့ဥပဒေပေါ်မလာတော့ကျွန်တော်ရှိမှာတော့ပြဿနာပါလားဆိုတော့ပြီးခဲ့တဲ့အနှစ်4 50မှာကန့်သက်မှုတွေအများကြီးရှိတယ်ကန့်သက်တဲ့ဥပဒေလည်းအများကြီးရှိတယ်အခုအပြောင်းလဲမှလည်းအခုကပုံမှန်350ကကြီးပေါ့350လေးကကြီးရခုကလက်လက်ဆိုရေးသားခွင့်ပြောဆိုခွင့်ဟိုဟိုအဲ့ဒီခွင့်တွေကိုတည်ဆဲဥပဒေနဲ့ဟိုညီလျင်ခွင့်ပြုနိုင်လေဆိုတော့အဲ့ဒီတည်ဆဲဥပဒေရေးကြည့်လာတည်ဆဲဥပဒေမှာတော်တော်ဆိုးဆိုးဥပဒေရှိတယ်တစ်ချက်ကအဲ့ဒါတွေကိုဖျက်ဖို့ပြင်ဖို့လုပ်မယ်ဟိုအလုံးကဖျက်လို့မရှိတော့အကောင်းဆုံးပေါ့သူက no law is good law ဆိုပြောတယ်ဥပဒေမရှိလေကောင်းလေပေါ့ဒါပေမဲ့ကျွန်တော်လက်ရှိအနေထားမှာတော့ပုံမှန်လည်းပြောရင်တကယ်လက်တွေ့သဘောအရမြန်မာနိုင်ငံမှာတချို့ဥပဒေရှိနေဦးမှာတချို့ဥပဒေပြင်ဖို့ကျူစားလုံးမရှိသေးတယ်ဆိုတော့အဲ့လိုကာလမှာကျွန်တော်လောက်ခွင့်ရမီဒီယာလောဆိုတာကြတာအဲ့ဒါရည်နေဟို controversial ဖြစ်တယ်မီဒီယာလောပြောတဲ့ခါမှာမီဒီယာအားလုံးနဲ့ဆိုင်တာပဲရေးခွင့်ရတယ်လို့ပေါ့ဒီကကျွန်တော်လုံးနေတာကအဲ့ဒီ1962ခုနှစ်ဥပဒေကိုအစားထုတ်မဲ့ဖျက်မဲ့ဥပဒေဆိုတော့ပုံနှစ်နဲ့ပဲပို့အဓိကဆိုင်တယ် broadcast ကကျွန်တော်တို့ရေးခွင့်မရှိဘူးအခုကရှင်းပြောရင်ပြန်ကြားဖို့ဆိုတာဥပဒေ5ခုလောက်ရေးနေတယ်ပြောတယ်တခုကကျွန်တော်တို့ပါခွင့်ရတယ်ဒီ press act ပေါ့နော်ဟိုပုံနှစ်ထုတ်ဥပဒေနောက်တစ်ခုကကြတော့အဲ့ဒီဟိုဟို public service media လို့ခေါ်တယ်အဲ့ဒီအများပြည်သူဝန်ဆောင်မှုမီဒီယာဆိုတာတခုရေးနေတယ် broadcast လို့လည်းရေးနေတယ်ရုပ်ရှင်ဥပဒေ film and movies လည်းရေးနေတယ် library လည်းရေးနေတယ်ဆိုတော့ကြံကြဲဝင်တာတခုတည်းပဲဥပဒေ5ခုလောက်အသက်လာဖို့ရှိတယ်ဒါပေမဲ့ကျွန်တော်တို့ကန့်ကွက်မရတဲ့ဥပဒေတော့ထားလို့ပေါ့ကျွန်တော်တို့ပါဝင်လောက်ဆောင်ခွင့်ရတဲ့အဲ့ဒီဒီ press act မှာတော့တာဝန်များသတင်းသမားလောက်ခွင့်ရအောင်ပြည်သူတွေလည်းအကာအကွယ်တွေပို့ဖြစ်အောင်နောက်ဒီကျွန်တော်တို့သတင်းဒီပုံလေးတွေလည်းလွယ်နေတယ်ပုံလေးတွေထုတ်ဖို့တွေအခွင့်အရေးလည်းအကာအကွယ်ဖြစ်အောင်ဥပမာဆိုတော့ဆရာကအခုနေမှာပြန်လာပြီးတော့ invest လုပ်ပြီးတော့ဒေါ်လာ2,000နဲ့ပုံနှိပ်ဆက်ကြီးကြီးနဲ့တင်းစားလောက်ဝင်ဆရာရဲ့ဆက်ကိုအချိန်မီ45ရက်ပေးပြရဆိုတော့ဥပဒေရှိနေသေးတယ်ဒုတိယမျိုးဆရာကိုတင်းတစ်ခါလိုက်ဆင်းလိုက်ရမယ်လက်ဆင်မကြိုက်မပေးဘူးဆိုဥပဒေရှိရင်ဆရာ invest လုပ်ရမှာမဟုတ်ဘူးအပြိပပြန်လာတာပြည်တိမှာရှိရလူလေအဲ့ issue ကတော်တော်လေးအရေးကြီးတယ်သူပုံပုံပြီးတော့များများ invest လုပ်ရမယ်အဲ့ဒီများ invest လာကိုပြန်ပြီးတော့အဲ့လို tight control တင်းကြမှုတွေရှိမယ်ဆိုရင်လုပ်ရမှာမဟုတ်ဘူးအဲ့ဒါဆိုဖုန်းနေဦးနေလိမ့်မယ်ဟုတ်ကဲ့ဆိုတော့အဲ့ဒီအပိုင်းလည်းလက်လက်ဖို့လိုတယ်
ခုကအများပြည်သူစိတ်ဝင်စားနေတဲ့ကဏ္ဍတစ်ခုပေါ့နော်အဲ့ဒါကဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားခွင့်ဆိုတာကိုဘယ်လောက်အတိုင်းအတာအထိနားလည်မှုထားကြသလဲဆိုတာကိုလည်းကျွန်တော်မေးချင်တယ်အထူးသဖြင့်ဒီအစိုးရဘိုင်းနောက်နိုင်ငံရေးသမားတွေဘိုင်းနောက်လွှတ်တော်တွေမှာပေါ့နော်မကြသေးခင်အချိန်ကတုန်းကပဲဟိုအစိုးရနဲ့လွှတ်တော်အကြားဖြစ်နေတဲ့ကိစ္စလေးတခုဝေဖန်တဲ့ကိစ္စဆိုပြီးတော့ဒေါက်တာစိတ်ဖွားဆိုတဲ့နာမည်နဲ့ရေးတဲ့စောင်းပါအပေါ်မှာအင်တာနက်မှာပြန်တဲ့စောင်းပါအပေါ်မှာလွတ်တော်ထဲမှာကိုကော်မတီဖွဲ့ပြီးကောင်ရှင်ဖွဲ့ပြီးစုံစမ်းရမယ်ဆိုတဲ့အခြေအနေမျိုးအထိလုတ်ခဲ့ရတယ်ဆိုတော့ဒါဟာဗမာပြည်ထဲမှာလွတ်လပ်စွာရေးသားဖော်ထုတ်ပြောဆိုပိုင်ခွင့်ဆိုတာကိုနားလည်မှုလွဲနေတဲ့သဘောလို့ပြောနိုင်သလားဒါမှမဟုတ်နိုင်ငံတော်အကြီးညိုပြက်စီမှုဆိုတာမျိုးတို့ဒါမျိုးအဲ့လိုကန့်သတ်ချက်မျိုးတွေဘောင်ကြီးတွေရှိနေသေးတယ်ဒါတွေဟိုပြုပြင်နိုင်မှုဘာတွေလုပ်ဖို့လိုတယ်လို့ယူဆတယ
်အဲ့ဒါကျွန်တော်တို့နှစ်ပိုင်းဖြစ်နေတယ်ခုကဒုတိယပိုင်းပြောတာဟိုဆော့တော့ဒီနိုင်ငံတော်ကြီးနေပြည်စီမှုလို့ဘာလို့စဖြစ်ဟိုအဲ့ဥပဒေရှိတယ်အဲ့ဒါလည်းရှိတယ်ဟိုကျွန်တော်တို့ရှိမှာလည်း criminal code ရှိတယ်ရာဇွဲဟိုမဟုတ်ဟိုရာဇွဲဥပဒေပေါ့နော်အဲ့မှာပုံမှန်134ဆိုရင်နိုင်ငံတော်ကြီးနေပြည်စီမှုဆိုတော့အဲ့ဒါဘယ်သူကဘယ်ကဘယ်လိုရေးရေးအရေးကြီးနေလဲဆိုယူလို့ရတယ်အဲ့လိုပဲပုံမှန်900ပေါ့ defamation defamation ကဒီ America မှာတခြားနိုင်ငံတွေမှာရောသူက criminal မဟုတ်တော့ဘူး civil ဖြစ်သွားပြီတရားမမှုတံငွေသာစောရမှုကျွန်တော်ရှိမှာထောင်ချလို့ရအောင်ပဲအဲ့လိုပုံမှန်905ဆိုတာ905ကျတော့သူကအချမ်းဖက်ရာစုပူရန်လှုပ်ဆောင်မှုပေါ့ဟိုကောင်းကင်တို့တွေ့ပြဿနာမျိုးအဲ့ဒါတွေကအဲ့ဒီ law တွေသွားပြန်လို့ဆိုခဲ့တယ်ဒါကိုကျွန်တော်အင်္ဂလိပ်ခေတ်ကပါလာခဲ့တဲ့ law တွေပြင်မယ်ဆိုလို့ရှိရင်တက်တော်မတရားပြင်ရအောင်လို့ဆိုအဲ့လိုမျိုးရှိလာလို့ပြင်ဒုတိယပိုင်းအရာရှိသေးတယ်လို့ပြောလို့ရမှာဒါကိုကျွန်တော်သတိထားနေရအောင်ပဲနောက်ပထမပိုင်းပြန်ပြောတဲ့အခါမှာခုနက freedom of expression နဲ့ freedom of press ဆိုလွတ်လပ်စွာပြောဆိုခွင့်ဆွေးနွေးခွင့်ပါညာပါတော့အဲ့ဒါလည်းရှင်းပြတော့ကျွန်တော်ဟို personally ပြောတာပါကျွန်တော်တို့ပြည်တွင်းမှာရှိတဲ့ဟိုပြည်သူလူထုရောခေါင်းဆောင်မှန်းရောအသားမကျသေးလို့ထင်တယ်ဘယ်လောက်ပြောကွန်းပြောဆိုကွန်းစားပါလဲဘယ်လောက်ထိပြောကွန်းရှိရဘယ်လောက်ဘယ်လောက်ထိပြောလာရင်ကိုကတင်းကြီးခံရမှာလဲဟောကျွန်တော်တို့သတင်းသမားညာတော့ကျွန်တော်တို့လုတ်ခဲ့တဲ့အတွေ့အကြုံတွေ20 30အတွေ့အကြုံတွေရဲ့ training တွေကျင်ရဆိုလို့ရှိရင်သတင်းသမားဆိုတော့ तू ကအမှန်ကိုတင်ပြောမယ်ရေးမယ်ဒါပေမဲ့အဲ့ဒီအမှန်ကလူတိုင်းရဲ့ privacy ကိုတော့ချီကျော်လို့မရဘူး
ကျင့်ဝင်နဲ့ထင်ရ
ထင်ရမယ်ဒါပေမဲ့တခုရှိတာအဲ့ဒီအမှန်ဒီ public figure public institution ပေါ့နော်ဒီအများပြည်သူနဲ့ဆိုင်တဲ့အဖွဲ့အစည်းတွေပုံကိုယ်တွေဆိုလို့ရှိရင် तू နဲ့ပတ်သက်တာကိုအမှန်ရေးမယ်ဆိုရင်ရေးခံတော့တင်းကြီးခံမှသဘောရှိတယ်အဲ့တော့ဟိုလူကြီးကသူ့ကိုပြောခွင့်ရှိတာသူကပြည်သူ့ရဲ့ပစံစားနေတယ်ပြည်သူ့ဘဏ္ဍာကိုသုံးတယ်ဆိုလို့ရှိရင်သူ့ကိုဝေဖန်ခြင်းကိုသူခံနိုင်ရမယ်ဝေဖန်ခွင့်လည်းရှိရမယ်အဲ့ကျွန်တော်တို့ရှိမှာအဲ့ကိစ္စတိတ်အတောင်းချတယ်လို့ထင်တယ်ကျွန်တော်တို့ရှိရင်ကျွန်တော်တို့ဘောက personally ပြောမယ်အဲ့ဒါဆိုဖို့စိတ်ဝါကိစ္စအဲ့လောက်ကြီးအကြီးမဖြစ်သင့်ဘူးမချက်သင့်လို့ထင်တယ်ဒါကတကယ်ဆိုလို့ရှိရင်နိုင်ငံရေးရှင်ပေါ့ freedom of expression issue ပေါ့နော
် Washington DC မြို့တော်ကိုခေတ္တရောက်ရှိနေတဲ့မြန်မာသတင်းစာဆရာအသင်းဒုတိယဥက္ကဋ္ဌတူဖြစ်တဲ့ဦးတီဟာစောကို VOA ကတွေ့ဆုံမေးမြန်းထားတာပါကျွန်တော်တန်းတွင်ထောင်းပါခင်ဗျာ
မြန်မာနိုင်ငံတွင်မီဒီယာလွတ်လပ်